င်ကာပူခြေဆိုင် Star High ကုမ္ပဏီအနေနဲ့တန်လွင်ညစ်ထဲကတဲတွေကိုအကန့်အသတ်တူးယူဖို့မြန်မာအစိုးရကခွင့်ပြုထားတာကြောင့်ဒီတဲတွေကိုစင်ကာပူကိုတင်သွင်းနေတာပါ Rider သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင်
မွန်ပြည်နယ်ချောင်းဆောင်မြို့နယ်အတွင်းအခုချိန်မှာရေတွေလွန်သွားပြီးတချိန်ကတိနံအထွက်ကောင်းတဲ့သူ့လဲကွင်းနေရှိခဲ့တဲ့ကျွန်းနေရာကိုအသက်52နှစ်အရွယ်လယ်သမားဦးတန်းစော်ဦးကတန်လွင်မြစ်ထဲကနေလက်ညှိုးထိုးပြခဲ့ပါတယ
်။ဒီမှာရဲ့လယ်မြေတွေပေါ့သူစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနဲ့အဲ့လိုတီးပြီးပြိုသွားတယ်။နောက်ဟိုအရင်ရောက်ဟိုကလည်းအပွင့်လိုက်အပွင့်လိုက်ပြအဲ့လိုပြပြရတော့
တချိန်ကဦးတန်းစော်ဦးပိုင်ခဲ့တဲ့ဒီနေရာကလယ်24ဧကဟာလဲလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတဖြည်းဖြည်းပျောက်ကွယ်သွားတာကြောင့်ဆိုင်ပြိုးရေးမလို့နိုင်တော့ပဲအကျွေးတွေလည်းပြိလာနေပါတယ်။ဦးတန်းစော်ဦးနဲ့ဘဝတူလယ်သမားတွေဟာဘဝရှင်တန်နေထိုင်ရေးအတွက်ကျွန်းတစ်ခုပေါ်မှာကျန်နေသေးတဲ့လယ်မြေလေးအနည်းငယ်နဲ့ပဲဆိုင်ပြိုးလုတ်ကင်စားတောက်နေကြရတာပါ။ဒါပေမဲ့လည်းသူတို့ရဲ့ဝင်ငွေကအရင်တောင်မကမိသလောက်ပါပဲ။မော်လမြိုင်မြို့နယ်မလမကမှာရှိတဲ့ချောင်းဆောင်မြို့နယ်အတွင်းကလယ်သမားတွေကတော့သူတို့ရဲ့လယ်မြေတွေအခုလိုဆုံးရှုံးသွားရတာဟာစင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့ Star High ကုမ္ပဏီကသူတို့ဒေသမှာတဲတွေတူးယူပြီးစင်ကာပူကိုတင်သွင်းနေတဲ့အတွက်ဖြစ်တယ်လို့အပြစ်တင်ပြောဆိုနေကြပါတယ
်။ဟိုမှာမြင်နေရတာလား။တဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့လည်းတော့တော်တော်လေးလုံးအောင်လှမ်းသေးတော့ပေါ့။သူကနေပကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူနေတာ။ဟိုနေပကြလို့ရှိရင်ကြောက်ပါပြီးနေတာမိုးချက်လို့ရှိရင်လာပြီးတော့အဲ့ဒီလေမီရင်နာကမြစ်ချောင်းလေးမှာသူကတဲလို့ဆောက်တယ
်။ Star High Company ဟာ2013ခုနှစ်ကစလို့ဒီဒေသမှာရှိတဲ့တန်လွင်မြစ်ထဲကနေတဲ့တန်ချိန်ထောင်ပေါင်းများစွာကိုဆုပ်ယူခဲ့တာလို့ဒီဒေသကိုကိုစားပြုတဲ့ပြည်သူ့လွတ်တော်အမတ်ဒေါ်ကြည်ကြည်မြကပြောပါတယ်။ဒါကြောင့်ဒေသခံလယ်သမားတွေအတွက်အစားထိုးအသက်မွေးဝမ်းကြောင်းနိုင်မဲ့နည်းလမ်းတစ်ခုကိုအစိုးရကဖန်တီးပေးနေတယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့ကလည်းဘောပဲနဲ့ဆိုင်ရွက်ပဲရှိတာလေ။အဲ့ဒါမလား။ကျမတို့ကပြည်သူ့တန်ကိုအော်ပေးုံပဲရမှာ။လုပ်ပြမှာကအစိုးရတာဝန်ဆိုတော့ဒီလေသမားတွေအတွက်တော့ကျမတော်တော်လေးကိုယဉ်လေးမိပါတယ
်2018ခုနှစ်နဲ့2019ခုနှစ်အကြား Star High Company ကတဲတန်ချိန်အ ਨੇ စုံတသိန်းခွဲလောက်ကိုဆုပ်ယူသွားခဲ့တယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်ဒါပေမဲ့အခုနှစ်မှာဘလောက်ဆုပ်ယူပြီးပြီဆိုတာတော့မသိရသေးဘူးလို့ဆိုပါတယ် Star High Company ကတော့သူတို့အနေနဲ့ဒေသခံအစိုးရရဲ့ခွင့်ပြုချက်နဲ့တဲတွေကိုတရားဝင်ဆုပ်ယူနေတာဖြစ်ကြောင်းနဲ့လေသမားတွေဆွတ်ဆွဲနေသလိုမဟုတ်ကြောင်းပြောပါတယ်သူတို့ကိုခွင့်ပြုထားတဲ့လိုင်စင်အရတဲဘလောက်ဆုပ်ယူနိုင်တယ်ဆိုတဲ့ကန့်သက်ချက်လည်းမပါဘူးလို့ဆိုပါတယ်။တန်လွင်မြစ်ထဲကတဲတွေကိုအခုလိုဆုပ်ယူနေတဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့အပြင်ထုံးစံအရလည်းမြစ်ထဲမှာတောင်ထွန်းမှာဆိုးတဲ့အတွက်တဲတွေကိုမှတ်တင်ဆုပ်ယူရတာမျိုးတောင်ရှိကြောင်းမြန်မာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လယ်သမားတွေကတော့သူတို့လယ်မြေတွေဆုံးရှုံးသွားတဲ့အတွက်နစ်နာကြေးရလို့ကြောင်းပြောဆိုနေကြပြီးပုံမတင်းကျပ်တဲ့စီကံဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုလားနေကြတာပါ။
အဲ့ဒီတော့အနာဂတ်မကြီးအောင်ဒါကိုအစိုးရအနေနဲ့ဆိုပါစို့ကျွန်တော်တို့၅ခန့်တူးနိုင်အောင်ခွင့်ပြုချက်တွေ၅ခန့်တူးဖို့ယင်းနှီးမြုံနိုင်ဖို့အတွက်အရင်နှီးတွေအဲအဲ့ဒီလိုမျိုးရမယ်ဆိုရင်တော့အဲ့ဒါလေးတွေကိုတော့ကျွန်တော်တို့ညှော်လေ့လာရှိအဲ့ဒါဆိုရင်တော့ကျွန်တော်တို့အနာဂတ်လေးတွေကိုဆက်သွားလို့ရအောင်ပါပေါ့
Star High Company ကတန်လွင်မြစ်ထဲတဲတွေလာတူးယူနေတဲ့အတွက်ဦးတန်းစော်ဦးလိုပဲမူလကလယ်ဧက60ကျော်ပိုင်ဆိုင်ခဲ့ရကအခုချိန်မှာ6ဧကလောက်သာပိုင်ဆိုင်တော့တဲ့နောက်တူးကတော့အသက်48နှစ်အရွယ်လယ်သမားဦးမြင့်ဆန်းပါ
ကျွန်တော်တို့လယ်တွေဟိုးလေရေပြင်ကလေလားလေအဝေးလားရှိတယ်ဗောနော်စီလဲဆိုတာတဲသိမောလာပြီးတဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့ပြူကြပြူကြကုန်သွားအခုဆိုရေပြင်ပဲရှိတော့တော့ဗောအဲအခု
သူ့အနေနဲ့အခုချိန်မှာအစိုးရထံကချိထားတဲ့အမတော်ကြီးငွေတွေကိုပြန်ဆက်နိုင်ဖို့အခက်အခဲရှိနေတယ်လို့လည်းဦးမြင့်ဆန်းကပြောပါတယ
်အစိုးရပစံကသိန်း300တော့ဆက်ရမှာဗောဒီစောင်းနှောက်ဆိုတာ30ကျော်တော့ဆက်ရမှာသူဆက်ဖို့လည်းတပြားမှမရှိဘူးဖိုင်းတယ်ဖန်တယ်မတတ်နိုင်တော့ဗောဒီလိုပဲကျွန်တော်ကစင်သာခရိုင်နေဆိုတော့ကျွေးတွေရောင်းလဲစီထားတွေရောင်းကျွေးတွေရောင်းနွားတွေရောင်းဆက်ဒီချိန်ဆိုပြီးသွားပြီပေါ့ဒီနေ့တပြားမှမမဆက်ရသေးရမဆက်ရသေးတော့ကြောင့်ဒီဘလို့လောက်ရမလဲလောက်ရမှလည်းမသိတဲ့ကြောင့်ဖမ်းကြီးလဲဖမ်းတော့ဆိုပြီးစိတ်အီးရနေလိုက
်မြစ်ချောင်းတွေကတဲတွေကိုတူးယူခြင်းကတဘာဝဂေဟစနစ်ကိုပျက်စီးစေတဲ့အပြင်မြစ်ကဘာတွေပြိုကျတာရေကြီးပြီးမိုးခေါင်ရေရှားတဲ့ပမာဏပုံမူပြင်းထန်တာတွေဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကပြောကြောင်းကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစီအစဉ်က2019ခုနှစ်မှာထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်2018ခုနှစ်တနည်းထဲမှာတင်တန်လွင်မြစ်ထဲကဒေါ်လာ6တန်းတန်တဲ့တဲတန်ချိန်တန်တန်စင်ကာပူနိုင်ငံကိုတင်ပို့ခဲ့တယ်လို့ကုလသမဂ္ဂကနောက်ဆုံးပြုစုထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒါပေမဲ့မလေးရှားနိုင်ငံကဒူဘိုင်မြစ်ချောင်းတွေထဲကတဲတူးယူမှုကိုတားမြစ်ပိတ်ပင်လိုက်တဲ့အတွက်တန်လွင်မြစ်ထဲကထုတ်ယူတဲ့ပမာဏဟာ Asamatan to Mia Lana Nelu Mima Suyaga Piovare, Terigo, Singapore Nanga Neda Macabe, Tione, India Nanganigule, Tempo, Yang Chani Gao, Star High Comuniga, Piovare Kna.